မြန်မာနိုင်ငံမှာအာဏာသိမ်းအုပ်ချုပ်နေတဲ့စစ်ကောင်စီအနေနဲ့ညှိနှိုင်းလိုတဲ့ဆန္ဒရှိတယ်ဆိုတာတစုံတရာမပြတာတဲ့အပြင်သူတို့အာဏာခံရအောင်ဆက်လုပ်နေတဲ့အတွက်မြန်မာပြည်သူတွေပိတ်ဆက်နေကြရတယ်လို့အမေရိကန်ပြည်ထောင်စုကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံလူ့အခွင့်အရေးအခြေအနေအကြောင်းကုလသမဂ္ဂအထွေထွေညီလာခံမှာဂျွန်လ23ရက်တနင်္လာနေ့ကတင်ပြဆွေးနွေးပွဲမှာကုလသမဂ္ဂစီးပွားရေးနဲ့လူမှုရေးဆိုင်ရာအမေရိကန်ဒုတိယကိုယ်စားလှယ် Nick Hill ကပြောကြားခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းမှုတွေဟာလည်းစစ်အာဏာသိမ်းခဲ့ပြီးတဲ့နောက်လမ်းလွဲသွားခဲ့တယ်လို့သူကပြောပါတယ်။မြန်မာနိုင်ငံမှာစစ်အာဏာသိမ်းခဲ့ပြီးကလေးကမြန်မာနိုင်ငံမှာဒုက္ခတွေမကြုံရသူဆိုတာမရှိဘူးလို့မြန်မာနိုင်ငံဆိုင်ရာဒီတိအထူးကိုယ်စားလှယ်ဖြစ်တဲ့ကုလသမဂ္ဂဆိုင်ရာဒီတိသမ္မတ်ကြီး Barbara Woodward ကလည်းပြောကြားခဲ့ပါတယ်။ဆီယနာဒိမှုနဲ့ထိမ့်လန့်ကြောက်မဲ့ဖွယ်ကောင်းတဲ့အကျမ်းဖက်မှုတွေကြောင့်ရိုးရဒုက္ခတွေတွင်အမြောက်အများမြန်မာနိုင်ငံကိုဘေးကင်းစွာပြန်နိုင်တဲ့လမ်းကြောင်းတွေပိတ်ကုံတာကိုလည်းအမေရိကန်ဒုတိယကိုယ်စားလှယ်ကထောက်ပြခဲ့ပါတယ်။ရိုးရဒုက္ခတွေများပြန်ပို့နိုင်ရင်နိုင်ငံအစီအစဉ်ကိုမြန်မြန်အကောင်အထည်ပေါ်ဖို့ဘင်္ဂလားဒေ့ရှ်ရဲ့ကုလသမဂ္ဂဆိုင်ရာကိုယ်စားလှယ်ရာဘက်ဖာတီမာကတောင်းဆိုသွားခဲ့ပါတယ်။ရေရှည်အဖြစ်ကလုံခြုံစိတ်ချရပြီးရေရှည်တည်တတ်လူကုန်တိတ်ခါကိုလေးစားစွာပြန်နိုင်ရေးအပေါ်မှာတည်ပါတယ်လို့သူကဆိုတော့ခဲ့ပါတယ်။ဒီနေ့ဂျွန်လ23ရက်နေ့မှာရိုဟင်ဂျာတွေအပေါ်ကျူးလွန်ခဲ့တဲ့ပြစ်မှုကိုမေ့စရာမရှိဘဲနှစ်တိုင်းဒီနေ့ကိုအမောင်ကျနေ့အဖြစ်ရိုဟင်ဂျာနဲ့မြန်မာနိုင်ငံမှာရှိတဲ့မွတ်စလင်အသိုက်အဝန်းကကျင်းပခဲ့ကြကြောင်းမြန်မာနိုင်ငံမှာရိုဟင်ဂျာတွေကိုဆက်လက်ညှဉ်းပန်းနှိပ်စက်နေဆဲဖြစ်ကြောင်း Cox's Bazaar ဒုက္ခသည်စခန်းမှာရှိတဲ့ရိုဟင်ဂျာလူငယ်အဖွဲ့ထူထောင်သူဦးခမောင်က VOA ကိုပြောပါတယ်။ဒုက္ခသည်စခန်းမှာရှိတဲ့လူငယ်တွေကတိရှအမဲကိုဒီနေ့မှဝတ်ဆင်ခဲ့ကြတယ်လို့သိရှိရပါတယ်။